ကန့်ဒေတာကြောက်စိမ့်တူဖော်မှုနဲ့ပတ်သက်ပြီးကချင်ပြည်နယ်ဝန်ကြီးချုပ်ကိုနေပြည်တော်ကခေါ်ယူစစ်ဆေးနေတဲ့အချိန်မှာဖကန့်ဒေတာအတွင်ကိုတင်သွင်းနေတဲ့မြေတဲကားတွေနဲ့မြေတူးဆက်တွေဝင်ရောက်လာတာရပ်ဆိုင်းသွားတယ်လို့ဒေတာကန်တွေကပြောပါတယ်။ဒီတူဖော်ရေးရင်နဲ့ရန်တရားတွေတင်သွင်းတာရပ်ဆိုင်းပေမဲ့ကြောက်တူဖော်နေတာတွေကတော့အရင်လိုပဲရှိနေတော့မယ်လို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီနေ့ပွင့်လင်းရသည့်ဖားကန့်ဒေတာကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေစတင်ချိန်မှာခရိုင်နှစ်တွေနဲ့မတူဘဲတရုတ်နိုင်ငံဘက်ကနေမြေတဲကားတွေတူဖော်ရေးရန်နေရာတွေအလုံးရင်းနဲ့တင်သွင်းလာခဲ့တာပါဒီလိုတင်သွင်းလာတာကြောက်စိမ့်အလွန်ကျွံတူဖော်တာနဲ့ဖားကန့်ဒေတာမှာမြေစာပုံပြိုကျပြီးလူတွေရာနဲ့ချီတေဆုံးတာကြောင့်ဝေဖန်တန်တွေထွက်ပေါ်လာတဲ့နောက်ကချင်ပြည်နယ်ဝန်ကြီးချုပ်နဲ့ပြည်နယ်ဝန်ကြီးတချို့ကိုခေါ်ယူစစ်ဆေးနေတယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်လောလောဆယ်မှာတော့နိုင်ငံတော်သမ္မတရုံညွှန်ကြားရေးမှူးဦးစော်ထေကကချင်ပြည်နယ်ဝန်ကြီးချုပ်ဦးလကြုံငန်ဆိုင်ကိုစစ်ဆေးဆောင်ရွက်နေစေဖြစ်ကြောင်းသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ပြည်နယ်ဝန်ကြီးချုပ်ကိုစစ်ဆေးနေချိန်မှာတော့ဖားကန့်ဒေတာမှာကြောက်စိမ့်တူဖို့ရေးဆိုင်ရာယင်တွေရန်တရားတွေတင်သွင်းတာဟာတိတိတတ်တရော့ကျသွားတယ်လို့ဖားကန့်ဒေတာကအလို့သတင်းတောက်တူဖြစ်တဲ့ကိုစုံမိုးထက်ကပြောပါတယ
်။တကားဝင်တာကတော့မရှိတော့ဘူးပြကျွန်တော်တို့မတွေ့တော့ဘူးလောလောဆယ်
တရုတ်နယ်စပ်ကနေတဆင့်မြကြီးနားဘက်ကနေရင်ရန်နေရာတွေတင်သွင်းတာရက်ဆိုင်နေပေမဲ့တူဖော်တာတွေကတော့အရင်အတိုင်းရှိနေစေလို့ပြောပါတယ
်လက်ရှိကတော့ပုံမှန်ကုမ္ပဏီတွေတွားနေတယ်လာနေတယ်တူးနေတယ်ဖော်နေတယ်ပေါ့ဗျာကျွန်တော်တို့အရင်ပြုမြင်နေကြပုံစံအတိုင်းပဲပြုမြင်ရတာပါနောက်ပြီးဒီပြည်တော်စုဝန်ကြီးဒုဝန်ကြီးဦးဝင်းထွန်းလာတဲ့အချိန်မှာတော့ဒီကုမ္ပဏီတွေခဏရန်နာထိုင်ထားခိုင်းတာဒီတရားမှုလုပ်ငန်းတွေပေါ့နော်ဒီမှုရေးစီးပွားရောင်းဝယ်တာမျိုးတွေဒီပြည်သာကနှိမ့်ခမ်းတို့ဟာလူတွေပေါ့နော်တောင်ကစားလူဟာလူတွေရခိုင်းထားတာပဲရှိပါတယ်ကျန်တာကတော့ဟိုပုံမှန်အတိုင်းအတိုင်းပါပဲအခုကျန်သွားပြီးတဲ့နောက်ပိုင်းဒီတိုင်းပုံမှန်ပဲတူကြတာပါပဲ
ဖားကတ်မြို့နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်စိုးကလည်းယင်ရန်တရားတွေတင်သွင်းတာကိုမတွေ့ရတော့ကြောင်းပြောဆိုပြီးတူဖို့ထုတ်လုပ်တာတွေကတော့24နာရီအချိန်ပြည့်ဆောင်ရွက်နေတယ်လို့အခုလိုပြောပါတယ
်အတဲတာလုံးနေတာတွေကတော့နည်းနည်းမှမလျှော့သေးဘူး24နာရီပတ်လုံးကုမ္ပဏီတိုင်းလို24နိုင်လို့လုပ်တယ်ကုမ္ပဏီတစ်ခုကိုကာတီယာနဲ့ချီတုံးတယ်အနည်းဆုံး100ကျော်200ကျော်300မိသေးကားတွေဘယ်ဖိုးတွေကလည်းနဲတာမဟုတ်ဘယ်ဖိုးအစီး3-4-50အသေးတာလုပ်နေတာ24နိုင်လုပ်နေတာနော်24နိုင်လုပ်နေတဲ့ဆိုတဲ့နေရာမှာကားတွေကဘယ်လောက်ထိအောင်များလဲဆိုတော့ကားတစ်စီးနဲ့တစ်စီးဟာစက်ကမလာဘူးထွက်နေတာဒီစားတဲ့ကားကြီးတွေလည်းကြီးလိုက်မယ်ဆိုလို့ရှိရင်အနည်းဆုံးကတန်60ကျော်ကနေလို့တန်100ထိကားတွေကြီးပဲနော်နှစ်ပေါင်း90လောက်ခဲ့တဲ့တမယိုးကြလောက်ခဲ့တဲ့ပြီးမြောက်ခဲ့တဲ့အလုတ်ဟာအခုသူတို့တလှတဲ့လုပ်တာနဲ့ညီများတယ်အဲ့လောက်ထိအောင်ကိုတော်တော်ကြီးကြောက်စရာကောင်းအောင်ကိုလုပ်နေကြတာ
ဒီလိုတူဖို့ဆောင်ရွက်နေချိန်မှာမတော်တဆထိခိုက်တေဆုံးတာတွေဟာနေ့စဉ်ရက်ဆက်ဆိုသလိုဖြစ်နေတယ်လို့ဦးတင်စိုးကဆက်ပြောပါတယ
်တည်နေတာနေ့တိုင်းလို့တည်နေတယ်ဗျာเนาะဒီနေ့ကိုပဲမြေစာထပ်ပြူတယ်ပြူတာကလည်းလုံခင်းအုပ်စုလုံခင်းအုပ်စုတဲမှာကျွန်တော်တွားကြည့်ခဲ့တယ်အဲ့ဒီမှာဘေးမှာမျက်မြင်နေရပြောကြချက်အရာလူ10ယောက်နဲ့15ယောက်ကြတော့ပါသွားတယ်လို့ကျွန်တော်သိရတယ်ဒါပေမဲ့ကယ်ဆယ်ရေးတွေပါတယ်ပြန်လဲတူဖို့မှုဘာမှမလုပ်သေးဘူးကျွန်တော်နေ့လေ12နာရီကျော်မှပြန်လာတယ်မြေစာပုံပြိုလို့တေးတယ်မြေစာပုံမှာကဲမှန်လို့တေးတယ်ခုပြောနေတဲ့အချင်းရတယ်ကျွန်တော်လုံခင်းအုပ်စုတစ်ခုတည်းအတွက်ပဲကျွန်တော်သိနေတဲ့ဟာလေးပြောနေအချားချားမော်တွေမှာဖြစ်တာမဟုတ်ကျွန်တော်လုံခင်းမှာကိုပဲအဲနေ့စဉ်ရက်ဆက်ဆိုသိနေတယ်ဒီရက်ပိုင်းမှာကိုပဲ10ယောက်လောက်ရှိနေပြီတေးတာဟိုတပတ်တော်တွင်မှာကို
ဖားကန့်ဒေတာအတွင်မှာမြေစာပုံပြိုကျပြီးလူရာနဲ့ချီတည်ဆုံးရတာစစ်ရန်တရားကြီးတွေတုံးပြီးအလွန်အကျွံကြောက်စိမ့်တူဖို့နေတာကြောင့်ပြည်တော်စုလွှတ်တော်ဥက္ကဋ္ဌသူရောက်ဦးရွှေမန်းကနိုင်ငံတော်သမ္မတစီကိုတဝင်လွှာပေးပို့ခဲ့ရတယ်လို့အစိုးရကလည်းဖားကန့်ဒေတာကိုတွားရောက်ကြီးစုစစ်ဆေးတာတွေဆောင်ရွက်ခဲ့ပါတယ်